ဂျပန်နိုင်ငံဒိုဂျိုမြို့တော်မှာကျင်းပနေတဲ့အိုလံပစ်အားကစားပွဲတော်မှာအားကစားသမားတွေအပါအဝင်ကိုဗစ် -19 ရောဂါကူးစက်ခံထားရသူ128ယောက်ရှိသွားပြီလို့အားကစားပွဲကြီးကြပ်သူတွေကပြောပါတယ်။အမျိုးသားစပိန်စီပြိုင်ပွဲဝင်ဂျာမန်အားကစားသမားဆိုင်မွန်ဂက်စကီကိုဗစ်ကူးစက်ခံထားရတယ်လို့ပြိုင်ပွဲမကျင်းပခင်တရက်အလိုတောက်ကြနေမှာပဲကြေညာခဲ့ပါတယ်။အမျိုးသားစပိန်စီပြိုင်ပွဲဟာနွေရာသီအိုလံပစ်အားကစားပွဲတွေမှာပြိုင်ပွဲအားလုံးရှင်ပြိုင်ကစားကြတဲ့ပထမဆုံးရဲ့အဓိကပြိုင်ပွဲတစ်ခုဖြစ်ပါတယ်။ဇူလန်လတရနေ့ကလေးကဆိုရင်အကစားပွဲတော်အတွင်းကိုဗစ်ကူးစက်သူ128ယောက်ထဲမှာအကစားသမားက14ယောက်ပါပါတယ်ထပ်တိုးကူးစက်သူတွေထဲမှာ14ယောက်ကဂျပန်နိုင်ငံမှာနေထိုင်တဲ့အကစားပွဲကန်ထရိုက်တာတွေဖြစ်ပါတယ်နယ်သာလန်လိုအကစားသမားဖင်ဖလိုရင်ကိုဗစ်ကူးစက်ခံထားရတာကြောင့်ပြိုင်ပွဲမဝင်နိုင်တော့ဘူးလို့နယ်သာလန်အသင်းတာဝန်ရှိသူတွေကပြောပါတယ်နယ်သာလန်အသင်းကတခြားအကစားသမား2ယောက်လည်းကိုဗစ်ကူးစက်ခံထားရတယ်ဆိုတာအရင်ရက်ကပဲဓာတ်ခွဲအဖြစ်ထွက်ထားပါတယ်လီလိုအကစားသမားဖလိုရင်းရဲ့ကိုဗစ်ဓာတ်ခွဲဆန်းသတ်မှုအဖြေကတရားဝင်စီးရင်ထဲမှာတင်းငွေတွေနေအထိမပါခဲ့ပါဘူးအခုကျင်းပနေတဲ့ဒိုဂျိုအိုလံပစ်အကစားပွဲမှာမြန်မာနိုင်ငံကိုစားပြုအကစားသမားနှစ်ယောက်ဝင်ပြိုင်နေပါတယ်တယောက်ကအသက်22နှစ်အရွယ်စက်တောင်အကစားမယ်တထားသူစားဖြစ်ပြီးနောက်တယောက်ကတော့တနက်ပြစ်ပြိုင်ပွဲဝင်အသက်38နှစ်အရွယ်ရဲထွန်းအောင်ဖြစ်ပါတယ်တထားသူစားကတင်းငွေတွေဒေသစံတော်ကြီးမနေ့စင်နာရီမှာအင်ဒိုနီးရှားစက်တောင်မယ်နဲ့ပထမဆုံးပွဲအဖြစ်ရှင်ပြိုင်ကစားရမှာပါရဲထွန်းအောင်ကတော့ဒီကနေ့ကျင်းပတဲ့10မီတာလီတနက်ပြစ်အရေးချင်းစစ်ပြိုင်ပွဲမှာပြိုင်ပွဲဝင်36ယောက်ထဲအဆင့်14ချိတ်ပြီးမအောင်မြင်ခဲ့ပါဘူး